ကိုဗစ်အတီးပြုန်နူနာတိုးလာနေတဲ့ရခိုင်ပြည်နယ်တွေကတန်တွဲတောင်ကုတ်မောင်တော်နဲ့စစ်တွေမြို့နယ်တွေမှာကာယောဂါကူးစက်သူတွေရှိနေပါတယ်။ဇွန်လ28ရက်တနင်္လာနေ့မနက်ပိုင်းမှာလဲစစ်တွေစစ်ရုံမှာပိုးတွေ့လူနာတဦးသေဆုံးသွားခဲ့တယ်လို့ပြည်နယ်ကုသရေးဦးစီးဌာနမှူးဒေါက်တာကြည်လွင်ကပြောပါတယ
်။လူနာအသက်35နှစ်ရှိတဲ့အမျိုးသမီးပါ။သူကငိုတဲ့ကဒီတို့ရောရှိပါတယ်ဆိုတော့မနေ့ကလာတဲ့အခါကျတော့မနေ့ကမှသူကအသက်ရှူလို့မဝဖြစ်လာတယ်အောက်ဆီဂျင်တွေကျလာတယ်ဆိုပြီးကျွန်တော်တို့ကကိုဗစ်တန်တရားရှိလို့စစ်လိုက်တဲ့အခါပိုးတွေ့တာဖြစ်ပါတယ်ဒီနေ့မနေ့မှာတော့အဆုံးသွားပါတယ
်ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်ခံရသူအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာတဲ့ကုန်သည်တွေဖြစ်ပြီးစစ်တွေမြို့မှာအများဆုံးကူးစက်ခံနေရတာလည်းဖြစ်တယ်လို့ဒေါက်တာကြည်လွင်က VOA ကိုပြောပါတယ်
ကျွန်တော်တို့ရခိုင်ပြည်နယ်မှာဒီနေ့အထိပေါ့ပိုးတွေ့တဲ့လူနာအလုံး119ဦးရှိပါတယ်။အဲတော့အများဆုံးကတော့စစ်တွေမှာရှိပါတယ်။စစ်တွေမှာ80စင်နာရီတော့တန်တွဲမောင်တော်တောင်ကုန်းမှာတယောက်တွေ့ပါတယ်။စစ်တွေမှာလူ80တွေ့ပါတယ်။အဲဒါမှ85ယောက်ကဒီနေဆက်ကုန်တွေကြီးကနေလာတဲ့ရွှေသမားသင်္ဘောသားတွေမှာတွေ့တာဖြစ်ပါတယ်။ကျွန်တော်တို့မောင်တော်မှာတော့ခိုးဝင်တဲ့လူတွေမှာတွေ့တာရှိတယ်။နောက်ဒေသခံတွေမှာတွေ့တာလည်းရှိပါတယ်။တောင်ကုန်းနဲ့တန်တွဲမှာတွေ့တာတွေကတော့ဒီဒေသခံတွေဖြစ်ပါတယ
်။ဇွန်လ15ရက်နေ့ကလည်းတန်တွဲမြို့နယ်ငပလီမြို့ဂျိတ်တော်ကျေးရွာအတွင်းကစာတင်ကျောင်းတစ်ခုမှာကျောင်းဆရာမတူဦးကိုဗစ်ကူးစက်ခဲ့တယ်လို့ဇွန်လ18ရက်နေ့ကလည်းမောင်းနှုံမြို့မြမစီဝါရေးဘဏ်ဝန်ထမ်းတဦးစီမှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိခဲ့ရပါတယ်။အခုလိုပြည်တွင်းကူးစက်မှုတွေရှိလာပေမဲ့လည်းရခိုင်ပြည်နယ်အတွင်းကဘဏ်တွေကျောင်းတွေနဲ့အလုပ်ရုံတွေကိုပိတ်ပို့အထိမလိုအပ်သေးဘူးလို့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီပြောခွင့်ရရခိုင်ပြည်နယ်ရဲ့ဥပဒေချုပ်ဦးလှသိန်းကပြောပါတယ
်အကုန်ကြောက်ပြီးတော့လော့ခ်ဒေါင်းသာရှာလိုက်ရင်အကုန်လုံးအခက်ခဲဖြစ်သွားနိုင်တဲ့အတွက်ကျွန်တော်တို့ဒီအလုပ်ရုံတွေအလုပ်ဌာနတွေကျောင်းတွေမှာစူးစူးပွားပွားမဖြစ်လာဘူးအတွက်စီးနဲ့ကန်းနဲ့ဖြစ်အောင်ဒီနယ်ကောင်စီရောပြည်နယ်ကိုဗစ် -19ထင်းချုပ်ရေးကာကွယ်ကုဒီကာကွယ်တွန့်ပြန်ရေးအဖွဲ့အစည်းနဲ့မျက်ခြေမပြတ်တတိရှိရှိဆောင်ရွက်လျက်ရှိတယ်လို့ပြောကြလို့ပါဟုတ်ကဲ့ပါလောလောဆယ်တော့မလိုသေးပါဘူးတကယ်လို့လိုလာရင်ပိတ်ဖို့ကသူ့ဒေသအာဏာပိုင်ပေါ့ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်စီမံအုပ်ချုပ်မှုကောင်စီမှာလိုအပ်ရင်ပိတ်ဖို့လုပ်ပိုင်ခွင့်ရှိပါတယ်ကျွန်တော်တို့ဟာဟိုပိတ်ဖို့မပိတ်ဖို့ဆိုတာကိုအခြေခံအားဖြင့်ပိတ်သင့်ပြီလားပိတ်ဖို့လိုပြီလားဆိုတာကိုအများကတောင့်ကြည့်နေပါတယ်အများကနုံနုံကြကြရှိပါတယ်လို့ပြောကြလို့ပ
ါရခိုင်ပြည်နယ်အတွင်းမှာဒီကနေ့ထိကိုဗစ် -19 ရောဂါကူးစက်ခံရသူ100ကျော်ရှိတယ်လို့ပြည်နယ်ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းပြည်သူလူထုကြားပုံမှန်သွားလာလှုပ်ရှားနေကြတာကိုတွေ့ရတယ်လို့ကျောင်းတွေဘဏ်တွေနဲ့ဈေးတွေမှာလည်းလူတော်တော်များများကနှာခေါင်းစည်းမတတ်တာကိုတွေ့ရပါတယ်ကိုဗစ်စီကံတင်းကျပ်တာမျိုးလည်းမတွေ့ရသေးပါဘူးတယောက်နဲ့တယောက်ခက်ခွာခွာနေရမယ့်စီကံချက်တွေကိုလည်းအများစုကလိုက်နာတာမျိုးမတွေ့ရပါဘူးခင်ဗျာ